ကုလသမဂ္ဂအတည်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်တဲ့ခရစ်စတင်းရှာနီဘဂနာဟာဂျွန်လာထဲမှာမြန်မာနိုင်ငံကိုဆောက်ရောက်ဖို့အတွက်ဖြစ်နိုင်ခြေရှိတယ်လို့ကုလသမဂ္ဂဘင်္ဂလားဒေ့ရှ်ဆိုင်ရာအမြင့်ဆုံးကိုယ်စားလှယ်အဖွဲ့ကတနင်္လာနေ့ကသတင်းထုတ်ပြန်ပါတယ်။ဒီမှာဟာမြန်မာနိုင်ငံကိုသွားဖို့ပြင်ဆင်နေကြောင်းကုလသမဂ္ဂရဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာအမြင့်ဆုံးကိုယ်စားလှယ်မဆုပင်မိုမန်ကိုပြောကြားခဲ့တာပါ။မဆုကဘင်္ဂလားဒေ့ရှ်ကိုလာရောက်ဖို့ပါသူမကိုဖိတ်ကြားခဲ့တာဖြစ်ပြီးသူကဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေကရွှေကြဒုက္ခတွေရဲ့အတန်ကိုတိုင်းရင်နားဆင်ခြင်းကြောင်းပြောတယ်လို့လည်းဖော်ပြပါတယ်။ကုလသမဂ္ဂတင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကမစ္စဗာဂနာကိုဧပြီလ26ရက်နေ့မှာမြန်မာနိုင်ငံဆိုင်ရာအထူးတန်တမန်အစ်စ်ချင်းနဲ့ခန့်အပ်လိုက်တာပါအတွင်းမှုချုပ်ရင်းနဲ့အထူးတန်တမန်တူခန့်ထားဖို့ကုလသမဂ္ဂအထူးဝန်ကြီးလာကကပြီးခဲ့တဲ့နှစ်ဒီဇင်ဘာမှာဆုံးဖြတ်ချက်ချတာဖြစ်ပြီးအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးချံပေးပုဂ္ဂိုလ်အိန္ဒိယဝိုင်းရဲ့တန်တမန်ဗီဒီယိုနံပါတ်2016ဒီဇင်ဘာရာလူတက်တန်ကုန်ပြီးတဲ့နောက်မြန်မာနိုင်ငံဆိုင်ရာတိကျအထူးတန်တမန်တမရှိခဲ့တာတနည်းနည်းပါးကြာပြီးတဲ့နောက်မှာအခုမစ္စဗာဂနာကိုအထူးတန်တမန်ဖြစ်နေခန့်အပ်တာဖြစ်ပါတယ်ဒီမှာဗီဒီယိုနံပါတ်နောက်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြင်ဆင်မှုမြောက်မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်လည်းဖြစ်ပါတယ်